ရွှေပြောင်းဒုက္ခသည်တွေဟာဒီကနေ့တနင်္လာနေ့မှာလဲဥရောပနိုင်ငံတွေကိုဆက်လက်ဝင်ရောက်နေကြပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အနောက်ဥရောပကချမ်းသာကြွားဝါတဲ့နိုင်ငံတွေစီကိုဒုက္ခသည်တွေရွှေပြောင်းဝင်ရောက်မှုကာကွယ်ဖို့အတွက်ဥရောပအလဲပိုင်းဒေသနိုင်ငံတွေဘက်ကနေအသိအနေထားပုံစံတွေ့ကြရပြီးအခုတော့ဒုက္ခသည်တွေအတွက်ဟန်ဂေရီကိုဖြတ်ပြီးဝင်တဲ့လမ်းကပိုးပြီးချောမွနေတာဖြစ်ပါတယ်ဘူဒါပက်စ်မြို့ကယ်လီတီဘူဒါမှာရှိနေတဲ့ဒုက္ခသည်တွေအတွက်ဟန်ဂေရီနိုင်ငံကဩစတြီးယားကိုသွားတဲ့ယထာအစီအစဉ်တွေကိုအခုတင်ထားပေးနေပြီဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ဒီဘူဒါယုံမှာဩစတြီးယားကိုသွားခြင်းနဲ့ရွှေပြောင်းဒုက္ခသည်တွေကိုရဲတွေကမြေယိုဘုံတုံးပြီးလူစုခွဲခဲ့တာပါ။အခုတော့ဩစတြီးယားသွားယထာတွေမှာရွှေပြောင်းဒုက္ခသည်တွေနဲ့အပြည့်တွေ့ရတယ်လို့ကိုရိုင်းတွေ့ရသူကပြောပါတယ်။ဗီယက်နာကဝက်စဗန်နော့ဖ်ဘူဒါကိုသွားရောက်သွားတဲ့ဒုက္ခသည်တွေကိုတော့ဩစတြီးယားနိုင်ငံသားတွေကကြိုဆိုခဲ့ကြပြီးသူတို့တွေဂျာမနီနိုင်ငံဘက်ကိုသွားဖို့အတွက်ယထာပြောင်းနဲ့မှအဆင်ပြေအောင်တိတ်တိတ်ချာချာကူညီပြီးညွှန်ပြပေးကြတာပါဒုက္ခသည်တချို့တလေကတော့ဩစတြီးယားမှာနေဖို့ဆုံးဖြတ်ကြပါတယ်ရွှေပြောင်းဒုက္ခသည်အများပြားဟာဂျာမနီမှာဆွေမျိုးတွေရှိနေတာမို့သူတို့နဲ့နေဖို့ခေါ်ကြတာပါဥရောပမှာအချမ်းသာဆုံးဖြစ်တဲ့ဂျာမနီနိုင်ငံကတော့ဂျာမနီလူမှုတိုင်းဝိုင်းနဲ့ရောက်လာတဲ့ဒုက္ခသည်တွေကိုလက်ခံရမှာတုံးဖို့အတွက်လာမယ့်နှစ်အတွက်လူမှုရန်ပုံငွေ 6.6 ဘီလီယံအပိုထပ်ပြီးဆောင်ပေးမယ်လို့ဒီကနေ့တင်းနေလာနေမှာပဲပြောပါတယ်။ရွှေပြောင်းဒုက္ခသည်8သိန်းလောက်ကိုလက်ခံဖို့အတွက်ဆန္ဒရှိတယ်လို့ဂျာမနီအစိုးရကပြောတာပါ။ဆီးရီးယားဒုက္ခသည်ပြည်ထနာကင်တွဲဖြည့်ရှင်းမှုမှာပုံမပါဝင်ကူညီနိုင်မှုအတွက်သူ့နိုင်ငံဘက်ကပြင်ဆင်နေပါတယ်လို့လည်းဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကမနေ့ကပဲပြောကြားခဲ့ပါတယ်။